တရုတ်နိုင်ငံကမြို့ကြီးတွေမှာတော့ COVID-19 ကူးစက်မှုတစ်နေ့တခြားပိုးပြီးတော့များလာနေချိန်မှာမကြခင်ကြားရောက်တော့မဲ့တရုတ်နှစ်တစ်ကူအားလက်ရဲ့အတွင်းမှာတန်းနဲ့ချီပြီးတော့ခရီးထွက်ကြဖို့ရှိတဲ့အတွက်ယောဂါတွေပို့ပြီးတော့မှကူးစက်ပြန့်နှံ့မှာကိုစိုးရိမ်နေကြပါတယ်။ဘေကျင်းနဲ့ရှန်ဟိုင်းအပါအဝင်တရုတ်နိုင်ငံမြို့ကြီးတွေကဆေးရုံရေးပေါ်ဆောင်တွေမှာ COVID လူနာနဲ့ကရင်တွေမလုံမလောက်ဖြစ်နေတာပါ။ကျန်းမာရေးဆောင်ရှောက်မှုနည်းတဲ့အားနည်းတဲ့ကျေးလက်ဒေသတွေမှာတော့ကူးစက်မှုတွေကပိုဆိုးလာနိုင်ပြီးတော့ဒီဆောင်ရာသီကာလတရုတ်မှာ COVID ကြောင့်သေဆုံးသူတသန်းနဲ့ထိရှိလာနိုင်တယ်လို့ကျွမ်းကျင်ပညာရှင်တွေကသတိပေးနေပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဖူးနေ့တုန်းက COVID ကြောင့်သေဆုံးသူတဦးရှိခဲ့ပြီးတော့ကိုဗစ်စတင်ချိန်ကနေစလို့တရုတ်မှာသေဆုံးသူက9295ဦးရှိတဲ့အကြောင်းတရုတ်အစိုးရကထုတ်ပြန်ထားပေမဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တာဝန်ရှိသူတချို့ကတော့သေဆုံးသူနောက်အရေးပေါ်ကုသဆောင်မှရောက်နေတဲ့အရေးအတွက်ကအစိုးရထုတ်ပြန်တဲ့စာရင်းထက်အများကြီးပိုနိုင်တဲ့အကြောင်းပြောပါရတယ်။ COVID-19 ကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေအပြင်းထန်ဆုံးချမှတ်ခဲ့တဲ့တရုတ်နိုင်ငံမှာ2022ခုနှစ်ဒီဇင်ဘာကနေစပြီးတော့ကန့်သတ်ချက်တွေပြန်လည်ဖြေလျှော့ပြီးတဲ့နောက်မှာတကြောပြန်ကူးစက်မှုတွေပိုတိုးလာတာပါ။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတချို့အပါအဝင်ကမ္ဘာနိုင်ငံတော်တော်များများကတော့တရုတ်ကနေလာမဲ့ခရီးသွားတွေမှာကိုဗစ်ကင်းစင်ကြောင့်အထောက်အထားပါမှနိုင်ငံတွေကိုပေးဝင်မှုကန့်သတ်ချက်တွေတာမြင့်ထုတ်ပြန်ထားပါတယ်။ဒီဟာနဲ့ပတ်သက်လို့တော့တရုတ်ဆိုရဘက်ကကန့်ကွက်ပါတယ်။တရုတ်နိုင်ငံတွင်ကူးစက်မှုတွေကခံမှန်းတွက်ချက်လို့မရတဲ့အချင်းချုပ်မဲ့အခြေအနေမဟုတ်တာကြောင့်ဒီလိုကန့်သတ်ချက်တွေကမျှတမှုမရှိပါဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ထပ်မံတုံ့ပြန်ထားပါတယ်ရှင်။